ဩစတြေးလျနိုင်ငံစစ်နီမျိုးကစားသုပ်ဆိုင်တစ်ခုမှာတစ်စက္ကန့်တွေကိုဖမ်းဆီးခဲ့သူဟာစစ်ပန်းဆိုင်ရာပြဿနာရှိနေသူတူဖြစ်တဲ့အကြောင်းဝန်ကြီးချုပ်တိုနီအက်ဘတ်ကပြောလိုက်ပါတယ်။ပြန်ပြီးဆွဲဖမ်းဆီးမှုအတွက်ဝမ်းနည်းပွဲအခမ်းအနားဒီကနေ့ကျင်းပရမှာဝန်ကြီးချုပ်တက်ရောက်ခဲ့တာပါ။ဒေသစံတော်ချင်းအင်ကာနီအစောပိုင်းတုန်းကတစ်စက္ကန့်တွေလွတ်မြောက်ရေးလူညူရေးတပ်ဖွဲ့ဝင်တွေဒီချောကလက်ကဖေးဆိုင်ကိုဝင်ရောက်စီးနင်းခဲ့ရမှာတနတ်သမားနဲ့တစ်စက္ကန့်နှစ်ဦးလည်းသေဆုံးခဲ့ပါတယ်။ယာယီစီစဉ်ထားတဲ့ဝမ်းနည်းပွဲအခမ်းအနားမှာလွမ်းလူပန်းစီချပြီးမှဤလနိုင်ငံဘွားတနတ်သမားဟာရာဇဝတ်မှုစိတ်ဝေဒနာနဲ့အဆွံ့ရောက်လှုပ်ရှားမှုတွေနဲ့ဆက်နွယ်တဲ့မှတ်တမ်းရှိသူတူဖြစ်တဲ့ကြောင်းဝန်ကြီးချုပ်တိုနီအဘော့ကပြောဆိုသွားပါတယ်။နိုင်ငံရေးရည်ရွယ်ချက်နဲ့အကြမ်းဖက်တဲ့လုပ်ရက်တွေကိုဩစတြေးလျနိုင်ငံအနေနဲ့လည်းရှောင်ရှားနိုင်မှာမဟုတ်ပေမဲ့ပွင့်လင်းတဲ့လူလတ်တဲ့လူ့ဖွဲ့စည်းတစ်ခုဖြစ်နေဆက်ပြီးတော့ရည်တည်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒဇဂန်တွေကိုဖမ်းဆီးခဲ့တဲ့အသက်50အရွယ်မန်ဟော်ရန်စ်မော်နစ်အကြောင်းကိုဩစတြေးလျအာဏာပိုင်တွေကတီထားပြီးဖြစ်ပေမဲ့လည်းအကြမ်းဖက်သမားအဖြစ်နဲ့စီးရင်သွင်းခံထားသူတူတော့မဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောဆိုပါတယ်။မွတ်စလင်ဘာသာရေးကောင်းဆောင်တူဖြစ်တဲ့သူကိုယ်သူကြော်ညာထားတဲ့တနတ်သမားဟာ2013ခုနှစ်တုန်းကဇနီးတွေကိုတပ်ဖြတ်မှုနဲ့ဆက်နွယ်ပြီးတော့တရားစွဲဆိုခံထားရတာဖြစ်ပေမဲ့အာမခံနဲ့ပြန်လွှတ်ပြီးခံထားရတာပါ။အာဖဂန်စစ်ပွဲမှာတည်ဆုံခဲ့ကြတဲ့ဩစတြေးလျစစ်သည်တွေရဲ့ဒီမိဘတွေထံကိုချင်းချောက်စာတွေပေးပို့မှုနဲ့လည်းအရေးယူခံခဲ့ရပူသူဖြစ်ပါတယ်ခင်ဗျာ။